စစ်တွေမြို့ဓားပိုင်ကယ်ဆယ်ရေးစခန်းကမွတ်စလင်တချို့ကိုဒေသခံတချို့ကတိုက်ခိုက်တာကြောင့်တဦးသေဆုံးပြီး6ဦးဒဏ်ရာသွားပါတယ်။ပြည်မှုကျူးလွန်သူတွေကိုဖမ်းမိနိုင်ရေးအာဏာပိုင်တွေဆောင်ရွက်နေစေဖြစ်တယ်လို့စစ်တွေမြို့ကလည်းလုံခြုံရေးတင်းကျပ်ထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဒီဖြစ်စဉ်ဖြစ်ပွားခဲ့မှုပေါ်အပြည့်အဝစုံစမ်းစစ်ဆေးနေတယ်လို့လည်းမြန်မာအစိုးရကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မသိငင်ထိုက်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်။
စစ်တွေမျိုးရောင်နေဦးစိတ်ကန်းကိုရဲလုံခြုံရေးတပ်သားတို့အဆောင်အရှောင်နဲ့တွားရောက်တဲ့ဓားပိုင်ကယ်ဆယ်ရေးစခန်းကမွတ်စလင်အဖွဲ့တစ်ဖွဲ့ကိုဒေသခံတွေကဝိုင်းပြီးခင်းနဲ့ပောက်တာကြောင့်တဦးသေဆုံးပြီးတခြားအဖွဲ့ဝင်6ဦးစလုံးဒဏ်ရာရခဲ့ပြီး2ဦးကိုတော့အတွင်းလူနာအဖြစ်ဆေးရုံတင်ထားရပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကတေဆုံးဒဏ်ရာရမှုကိုအတည်ပြုပါတယ
်။စိတ်ကန်းကခင်းနဲ့ပောက်တော့ကြတော့အဲဒီမှာမောင်နှုကိုမောင်နှုဆိုတာကအသက်55နှစ်အဖအဒူရှကူဆိုသူကအဲ့ဟိုဂဲရီနဲ့ပြည့်တဲ့အတွက်သူကမြန်မာပြည်ဆုံးတယ်ပြည်ဆုံးတော့ကျန်တဲ့ထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်တို့စစ်တွေကြီးကြီးစေုံကြီးကိုပို့ဆောင်တယ်ပို့ဆောင်ပေးတဲ့အခါမှာအဲ့ကျန်တဲ့လူတွေကဒဏ်ရာမစိုးရင်ကမစိုးရင်ရတဲ့ဒဏ်ရာ2ယောက်ပဲကျန်တယ်ကျန်တဲ့4ယောက်ကိုဟုတ်သူကလေးစောင့်ပြန်ပို့
ခဲနဲ့ဝိုင်းပြီးပောက်ခဲ့သူတွေကိုတော့ဖမ်းဆီးရမိရေးဆောင်ရွက်နေတယ်လို့ဦးစော်ထေးကပြောပါတယ
်ဒီဝိုင်းရောအဲ့လိုခဲနဲ့ပောက်လို့လူတို့တွေအဲ့ဟိုကျန်တဲ့လူတွေလည်းဟိုဖိတ်ပေါက်ခေါင်းပြဲပေါ့နော်ဒီလိုမျိုးတွေဖြစ်ရတဲ့ဒီဖြစ်သွားတဲ့အတွက်အဓိကပါဝင်ပတ်သက်တဲ့ဒီတရားခံပေါ့တရားခံတွေကိုကျွန်တော်တို့ကဖော်အများဆုံးဖော်ထုတ်ဖို့ဖော်ထုတ်ပြီးတော့အများဆုံးဥပဒေနဲ့အရေးယူဖို့အဲ့ဒါကိုကျွန်တော်တို့ဒီနေ့ဆိုရဒီနေ့ရတဲ့ခွက်ကိုလည်းပြောထားပြီးဖြစ်ပါတယ်။အဲ့ဒါကိုလည်းသူတို့ဟိုရတဲ့ခွက်ကဆောင်းနေပါတယ
်။စစ်တွေမျိုးဓားပိုင်ကယ်ဆယ်ရေးစခန်းမှာခိုးလုံနေကြတဲ့အခုတိုက်ခိုက်ခံရသူတွေကစစ်တွေတရားရုံးမှာတက်တေထွက်ဆိုကြမဲ့စခန်းတွင်းက12ဦးပါအဖွဲ့စီးနှင်းနဲ့ကားနောက်ကနေတီးတံကားဒစင်းနဲ့ကပ်ပြီးတော့လိုက်ပါလာချပြီးတဲ့နောက်မှာရဲစခန်းမှာလုံခြုံရေးတောင်းခံပြီးစစ်တွေမျိုးကရောင်နေဦးစိတ်ကန်းကိုတွားရောက်ခဲ့ကြတာဆိုပြီးလဲဦးစော်ထေးကပြောပါတယ်။
ကျောင်းလူစိတ်ကောင်ဘာကြောင့်သွားလဲကိုကျွန်တော်အခုမေးရမင်းရဲ့ဒီမှာဒီမော်တော်ဟောင်းပေါ့မော်တော်ဟောင်းဝယ်ဖို့အတွက်လဲကိုသွားတယ်လို့ပြောတယ်အဲ့အဲ့ကသူဒေသခံတွေကအဲ့သူတို့ကျန်တဲ့အတိုင်းဝိုင်းဘာသာမျိုးအတိုင်းဝိုင်းဒေသခံတွေဖြစ်တယ်အဲ့ကားပေါ်မှာဆင်းပြီးတော့အဲ့ကျောင်းလူစိတ်ကောင်ရောက်တယ်ရောက်ပြီးတော့ဒီကားအဲ့ကားပေါ်မှာဆင်းပြီးတော့စိတ်ကမ်းမှာကြည့်နေတဲ့အချိန်မှာအဲ့မှာကြေတနာဖြစ်တယ်လို့ပြောတယ်ကြေတနာဖြစ်ပြီးတော့အဲ့မှာရှိတဲ့ဒေသခံတွေကဘာမျိုးခင်းနဲ့ပေါက်တယ်ဆိုတဲ့ချက်ပြန်ပြရ
တိုက်ခိုက်ခံရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးစစ်တွေမြို့ကိုတော့အခင်းဖြစ်ပွားပြီးနောက်မှာလုံခြုံရေးတိုးမြင့်ဆောင်ရွက်ထားပြီးအခုချိန်ထိအခြေအနေတည်ငြိမ်တယ်လို့လည်းဦးစော်ထေးကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာအခုကိစ္စဖြစ်ပွားခဲ့တဲ့အပေါ်စနစ်တကျစုံစမ်းကင်တွယ်နေတယ်လို့ဦးစော်ထေးကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဦးစော်ထေးကအခုလိုပြောပါတယ်
။သူရဲ့အဓိကလုပ်ငန်းစဉ်က UNHCR ကလေ။ UNHCR ဖြစ်တဲ့အတွက်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဒုက္ခသည်အရေးကိုဆောင်ရွက်တာဖြစ်ပါတယ်။အဲတော့ဒုက္ခသည်တွေနဲ့ပတ်သက်လို့ဟို UNHCR ရဲ့ mandate ကဒီဒုက္ခသည်တွေကို humanitarian assistance တွေပေးဖို့ဒုက္ခသည်တွေရဲ့ရတဲ့ရလိုက်တဲ့ပေါ့နော်အကာအကွယ်သူတို့ကိုစောင့်ရှောက်မှုဒါတွေနဲ့ပတ်သက်လို့အဓိကသူ့ရဲ့မန်ဒိတ်ကတာဝန်ရှိတာဖြစ်ပါတယ်အဖက်ဖိုင်းနင်းမစ်ရှင်နဲ့ဟိုသက်ဆိုင်ခြင်းမရှိပါဘူးအဲဒါကြောင့်မလို့လဲကျွန်တော်တို့ကဒီမှာမင်းကြီးခီးစဉ်လက်ခံပြီးတော့ဆောင်ရွက်ပေးတာဖြစ်ပါတယ်သူ့ရဲ့ UN ကုလသမဂ္ဂကပေးထားတဲ့သူ့ရဲ့လုပ်ပိုင်ခွင့်နဲ့အခွင့်အာဏာဒီဟာကဒုက္ခသည်အရေးကိစ္စသက်သက်ဖြစ်ပါတယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဓားပိုင်ဒုက္ခသည်စခတ်ကိုတွားရောက်ခဲ့သေးတာဖြစ်ပါတယ်။ဓားပြင်မောင်တော်မြို့နယ်ကိုလည်းတွားရောက်ခဲ့သလိုရခိုင်စိုးရနယ်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နယ်လည်းမနက်ဖြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်။